အပြန်အလှန်တရားစွဲဆွေမှုတွေပိုတိုးလာနေတဲ့ဗစ်တိုးရီးယားတန်ငယ်မရိတ်အမှုရဲ့နောက်ဆက်တွဲအမှုတွေမှာမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမြည်သူတဦးတယောက်ရဲ့ဩဇာအာဏာလွှမ်းမိုးတက်ရောက်မှုမှမရှိဘဲမျှတတဲ့တရားစီရင်မှုတွေပေါ်ပေါက်လာစေဖို့အတွက်ဥပဒေပေါင်းတွင်ကနေရပ်တည်ဆောင်ရွက်သွားကြမယ်လို့မြန်မာနိုင်ငံရှိနေအသင်းများအဖွဲ့ချုပ်ကပြောလိုက်ပါတယ်။မှန်ကန်တဲ့တရားစီရင်ဆုံးဖြတ်မှုတွေရဖို့တရားဥပဒေလမ်းကြောင်းအတိုင်းဆက်သွားကြမှာဖြစ်တဲ့ကြောင့်ဒီကနေ့ရုံးထုတ်မှာသက်ဆိုင်ရာရှိနေတွေကပြောဆိုခဲ့ကြတာပါ။ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံစူးစီးတင်ပြထားပါတယ်ရှင်
။နေပြည်တော်မှာတည်ရှိတဲ့ Western Hill နေကလေးထင်းကျောင်းမှာတော့အသက်နှစ်နှစ်ကျော်အရွယ်မိန်းကလေးငယ်တူလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရတယ်ဆိုပြီးဆွဆွဲထားတဲ့တန်ငယ်မရိတ်မှုဟာနိုင်ငံတော်သမ္မတရုံးပါဝင်မြန်မာနိုင်ငံတော်ဝန်ကပြည်သူတွေကစိတ်ပါဝင်စားစွာနဲ့စောင့်ကြည့်နေကြတဲ့အမှုဖြစ်ပါတယ်။ဒီမှုမှာလိုက်ပါဆောင်ရွက်ရင်းနဲ့တရားစွဲခံရတဲ့ရှင်နေတွေဆွဆွဲခံရပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရသူကျောင်းကားရင်ပေါင်းအောင်ကြီးနဲ့တန်ရဖြစ်ခံရသူညီကို2ဦးအပါအဝင်နေနာခဲ့ရသူဗစ်တိုးရီးယားလေးကရကန်ရှင်မိသားစုဝင်တွေအတွက်မျှတတဲ့တရားစီရင်မှုရဖို့နှစ်ဖက်ရှင်နေတွေဘက်ကတရားဥပဒေလမ်းကြောင်းအတိုင်းဆောင်ရွက်သွားမယ်လို့ပြောဆိုထားတာပါ။ဒီကနေ့ဒုတိယအကြိမ်ရုံးထုတ်လာတဲ့ဗစ်တိုးရီးယားမြို့မှာတရားစွဲခံထားရတဲ့တရားခဏ်အောင်ကြီးဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဒေါ်စုဒါလီအောင်ကိုကျောင်းအုပ်ချုပ်ရေးမှူးဒေါ်အောင်မာလိုင်ကတရားပြန်ဆွဲဆိုထားတဲ့အမှုမှာတော့ဒေါ်စုဒါလီအောင်ဘက်ကအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံရှေ့နေအသင်းများအဖွဲ့ချုပ်ကတရားလွှတ်တော်ရှေ့နေဦးသိန်းတန်ဦးကလက်ရှိအမှုအခြေအနေပြောပြပါတယ်အခုလိုပြန်လည်တရားစွဲဆိုမှုတွေပုံများလာတဲ့အများပြည်သူကစိတ်ဝင်စားစောင့်ကြည့်နေတဲ့ဗစ်တိုးရီးယားလေးရဲ့အမှုမှာတော့လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေတဲ့အနေနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမြည်သည့်အဖွဲ့အစည်းမြည်သူတဦးတယောက်ရဲ့မှာဩဇာအာဏာလွှမ်းမိုးတက်ရောက်မှုမရှိဘဲမျှတတဲ့တရားရေးစီရင်မှုတွေပေါ်ပေါက်လာစေဖို့ဥပဒေပေါင်းအတွင်းကနေရပ်တည်ဆောင်ရွက်သွားကြမှာဖြစ်တယ်လို့ရှင်နေကြီးဦးသိန်းတန်းဦးကပြောပါတယ်။ပုံ
စံခေါ်မှုတွေတော့အရင်ဆိုင်ရမှာပါဒါပေမဲ့ဇာတ်သိမ်းကြရတော့တရားအောင်ပွဲခံတော့ကျွန်တော်တို့ယုံတယ်အော်ဒီအကူဖြစ်နေတဲ့ဖြစ်စဉ်ကဟိုကျွန်တော်တို့ကဟိုဒီဒစ်ထူရီးယားလေးကိုတည်းပူချင်းစားတယ်ပြည်သားမျိုးစားနာပါတယ်ဟိုတစ်ဖက်ကလည်းဟိုဆွဆွဲခံတဲ့ကလေးတွေကိုဒါဒီကြားထဲမှာပါနေဒါလည်းကျွန်တော်တို့ဟိုသူမိဘကိုကျွန်တော်တို့အကြည့်မတင်ပါဘူးကိုချင်းစားတယ်ကိုသားတမီးလေးကိုတော့ကာဝယ်နေတယ်ဒါသူတို့တန်းနေမှာလုပ်တယ်ဒါတွေလည်းကျွန်တော်တို့အပြစ်မတင်ဘူးဒါပေမဲ့အဲ့ဒီဒီဒီသားကိုနှပ်တက်တဲ့ဟာတဲ့ပူပြီးတော့တကယ်အမှန်တကယ်ဖြစ်ပွားနေတာကဒီအားကြီးရင်းနဲ့ပတ်သက်တဲ့ institution တွေပေါ့ဗျာ။ဟာဒီအားဆိုကြတဲ့ဥပဒေရုံးတို့ရဲတို့နော်ဒီကကဒီတရားရုံးတို့အပါဝင်ပေါ့နော်ကျွန်တော်တို့ဖြစ်ပေါ်နေတဲ့အားတွေပေါ့မှာတိုင်တွင်ဆောင်ရွက်တဲ့ပုံတွေမှာဒီမှုကတော်တော်အရေးကြီးတယ်။နော်အထူးသဖြင့်ကြိုးနိုင်တာသမရရုံးကိုနိုင်ကြတဲ့စိတ်ဝင်စားစောင့်ကြည့်နေတယ်အမှန်တရားပေါ်ပေါက်ကိုဆိုတဲ့အနေအထားမှာဒါဟာတာမန်ဟုတ်တမှုမဟုတ်ဘူး။တာမန်ဖြစ်စဉ်မရတဲ့နော်မျက်နာသူရဲ့တစ်ခါတစ်ခါဒီဆွဆွခံယူဆူတာမျိုးတဲ့တရားစီရင်စနစ်ရဲ့ပုံစံအထူးသဖြင့် institution တွေရဲ့တာဝန်ဝတရားကြီးတယ်မကြီးဘူးဆောင်ရွက်တာမှာဒါတို့ယုံကြည်သူမှုရတတ်တယ်မရတတ်ဘူးဆိုတဲ့စေတနာတရားကိုအပြည့်ချတာဖြစ်တယ်တန်တန်ပုဂ္ဂိုလ်ကြီးပြဿနာမဟုတ်ဘူးကျွန်တော်လည်းအဲ့ဒီသဘောပါပဲဒီမှာပါဝင်ဆောင်ရွက်တယ်ဆိုတာတရားမျှတမှုပေါ်ပေါက်ဖို့အတွက်ရည်စူးတာအတတ်နိုင်ဆုံးဒီမှာကျွန်တော် institution တွေကမြင်သာထင်သာတဲ့တုတ်ကန်ဆောင်မှုရှိတာလေးမျှော်လင့်နေကြတော့ငါကပူပေါင်းဆောင်ရွက်နေတာဖြစ်တယ်ကျွန်တော်အဲ့ဒါကိုမျှော်လင့်နေတယ်
ဒါပြင်တရားစွဲဆိုခံထားရတဲ့တရားလွှတ်တော်ရှင်နေဒေါ်စုဒါလီအောင်ဘက်ကသူ့ကိုတရားစွဲဆိုခဲ့တဲ့ Western Hill နေကလေးထင်းကျောင်းအုပ်ချုပ်ရေးမှူးဒေါ်အောင်မာလိုင်ကိုနိုင်ငံသားများရဲ့လွတ်လပ်မှုနဲ့လူပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးရင်နိုင်လွတ်လုံပုံမှန်နဲ့တရားပြန်စွဲဆိုဖို့ပြင်ဆင်နေတယ်လို့လည်းရှင်နေကြီးဦးသိန်းတန်းဦးကပြောပါတယ်
။ဒီလိုသူကဒီရိုးရိုးသားသားတရှိနေတဲ့အောင်နေနဲ့အပေါ်မှာပေါ်ပေါက်တဲ့ချက်ကိုတက်တူချက်ချက်ကိုနဲ့ဖြစ်စဉ်ကိုဗီဒီယိုဒါဒီ access to information ကပြန်ပြောတဲ့ကိစ္စကိုတရားစွဲခံရတယ်။ဒါဥပဒေချိုးဖောက်တယ်လို့သူစတဲ့တဲ့တော့စစ်သားတွေအောင်ကပြန်တရားစွဲဖို့ပြင်နေပါပြီ။သူ့ကိုနိုင်တဲ့လုံမျိုးဖွင့်ရတဲ့ကိစ္စပေါ့နော်။2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်လေးလောက်ကနေပုဂ္ဂိုလ်ဆိုင်လေးလောက်မှုကိုထိပါတယ်လို့သူယူဆတဲ့အတွက်အဲ့ဒါကိုကျွန်တော်ပတ်တာရဲစခန်းပေါ့။အဲ့ဒီပတ်တာရဲစခန်းမှာသူ့ဖွင့်တဲ့တိုင်းချက်ဖွင့်ရတဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒါကိုထောက်ထားစာတိုင်းသွားယူ။အဲ့ဒါတွေကြည့်ဆိုရင်တော့သူလျှောက်ပါလိမ့်မယ်။
ဗစ်တိုးရီးယားမှုယုံကြည်နေစက်တိုက်စစ်ဆေးလာချိန်မှာတော့ကရကန်ရှင်ကလင်းငယ်ဗစ်တိုးရီးယားကိုယ်တိုင်ထွက်ဆိုခဲ့တဲ့တရားယုံကြည်အပြီးသူထွက်ဆိုခဲ့တဲ့အတိုင်းသတင်းမီဒီယာကိုပြန်ပြောခဲ့လို့ဆိုပြီးကလင်းငယ်အခွင့်အရေးဆိုင်ရာဖောက်ဖျက်မှုဥပဒေနဲ့တရားခဏ်အဖြစ်ဆွဆွဲခံရသူဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နေဦးခင်မောင်စောရှင့်နေစုဓာလီအောင်နောက်ဗစ်တိုးရီးယားဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့တရားလူရှင့်နေဒေါ်ရွက်နုအောင်ဗစ်တိုးရီးယားရဲ့ဖခင်အဒေါ်နဲ့ဦးလေးအပါအဝင်လိုက်ပါဆောင်ရွက်ပေးနေသူဆရာဝန်တဦးကိုပါ Western Hill နေကလေးထင်းကျောင်းအုပ်ချုပ်ရေးမှူးကတရားစွဲဆိုခဲ့တာပါ လာမယ့်အောက်တိုဘာလ9ရက်နေ့မှာတော့ Western Hill Victoria အမှုကိုစစ်ဆေးဖို့ရှိပြီးတော့လာမယ့်အောက်တိုဘာလ22ရက်နေ့မှာတော့ဒေါ်စုဒါလီယောင်ကိုတရားစွဲဆိုထားတဲ့အမှုကိုပြန်လည်စစ်ဆေးဖို့ရှိပါတယ်ရှင်။